တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဆွေးနွေးမှုအတွင်းအစိုးရဘက်ကဖက်ဒရယ်ပြည်ထောင်စုဆိုတာကိုမူအားဖြင့်သဘောတူလိုက်ပေမဲ့လည်းအပြစ်ရက်ပြီးနိုင်ငံရေးဆွေးနွေးပွဲတွေမစခင်ကြားကာလအတွင်းမှာတိုင်းသားလက်နက်ကင်တပ်တွေရဲ့ရည်တည်ချက်အပေါ်မှာတော့အစိုးရဘက်ကသဘောမတူသေးပါဘူးဒီအချက်ပါဝင်အရေးကြီးအချက်၃ချက်ကိုစက်တင်ဘာလမှာဆက်ပြီးဆွေးနွေးဖို့နှစ်ဖက်သဘောတူညီခဲ့ကြပါတယ်တနိုင်ငံလုံးအပြစ်ခတ်ရဲစဲရေးဒုတိယအကြိမ်မူကြမ်းကို၃ရက်ကြာဆွေးနွေးအပြီးဒီကနေ့တနင်္ဂနွေနေ့မှာတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေဘက်ကအခုလိုထုတ်ဖော်ပြောဆိုတာဖြစ်ပါတယ်အသေးစိတ်ကိုမတ်သိင်ကြီးထိုက်ပြောပြပေးပါလားဗျာ
တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးနိုင်ခဲ့ပြီးနောက်ပိုင်းနိုင်ငံရေးဆွေးနွေးမှုတွေမစတင်နိုင်ခင်အချိန်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်တပ်တွေရဲ့ရည်တည်မှုအခမ်းကဏ္ဍနောက်နိုင်ငံရေးဆွေးနွေးပွဲတွေမှာနိုင်ငံရေးပါတီတွေဘယ်အခမ်းကဏ္ဍကနေပါဝင်မလဲဆိုတာနဲ့တနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရက်စဲရေးမှာဘယ်တိုင်းရင်းသားလက်နက်ကိုင်တပ်တွေပါဝင်မလဲဆိုတာတွေကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့အပြစ်ခတ်ရက်စဲရေးဆန်ရညှိနှိုင်းရေးအဖွဲ့ NCCT တို့ကြားမှာသဘောတူညီမှုမရသေးတဲ့အကြောင်း NCCT ခေါင်းဆောင်တဦးဖြစ်သူနိုင်ဟန်သားခပြောပါတယ
်။အရေးကြီးတဲ့အချက်၃ချက်ကြံပါသေးတယ်နော်။အဲ၃ချက်ကတော့တစ်ချက်ကတော့ကြားကာလမှာဘလို့ယက်တီနေထိုင်သွားမယ်ဆိုတဲ့ဟာအဲကာလမှာဘလို့နေထိုင်ယက်တီသွားမယ်ဆိုတဲ့အပိုင်းနေဘာတွေလှုပ်ဆောင်သွားမယ်ဆိုတဲ့အပိုင်းနေအဲ့မှာစီစဉ်ကမကြိုက်သေးဘူး။အဲ့ဒါတစ်ချက်။နောက်တစ်ချက်ကတော့နိုင်ငံရေးဆွေးနွေးပွဲမှာဘယ်အုပ်စုကပါဝင်မလဲဘယ်အုပ်စုဘယ်နှစုစီတက်ရောက်နိုင်မလဲဆိုတဲ့ဟာမှလည်းအမြင်မတူညီသေးဘူးနောက်တစ်ချက်ကြံပါသေးတယ်နောက်တစ်ချက်ကတော့ဒီတပြည်လုံးပြည်ခရစရီလက်မှတ်ရေးထိုးတဲ့နေရာမှာဒီအဖွဲ့ဘယ်နှဖွဲ့ပါဝင်မလဲဆိုတဲ့ဟာလည်းအဓိကအဖြစ်ကတော့အငယ်တို့ရဲ့ဒီ NCCT အဖွဲ့ဝင်တွေထဲရှုအဖွဲ့ကိုအစိုးရဘက်ကလောလောဆယ်အဖြစ်အတိမတ်မပြုမထားဘူးနော်အတိမတ်မပြုတော့သူတို့အနေနဲ့ဒီလက်မှတ်ရေးထိုးတဲ့တပြည်လုံးတနိုင်ငံလုံးလက်ဟိုပြစ်ခတ်ရစရေးလက်မှတ်ရေးထိုးတဲ့နေရာမှာသူတို့မပါဝင်ဘူးဆိုရင်သူတို့အပေါ်မှာဘယ်လိုသဘောထားမလဲပေါ့လေအဲ့ဒါသူတို့မရှင်းဘူးဖြစ်နေတယ်
တနိုင်ငံလုံးအတိုင်းအတာပြစ်ခတ်ရစရေးအတွက်သဘောမတူနိုင်သေးတဲ့အချက်တွေကြန့်ရှိနေသေးတာပေါ့နှစ်ဖက်တို့အကျိတ်နဲ့ဆွေးနွေးရအောင်မှာဖြစ်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များရဲ့အပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ခေါင်းဆောင်တဦးဖြစ်သူနိုင်ဟန်သားကပြောဆိုလိုက်တာပါဒီအချက်တွေကိုတော့လာမယ့်စက်တင်ဘာလမှာနှစ်ဖက်အကြားဆက်ပြီးဆွေးနွေးဖို့လည်းသဘောတူခဲ့ကြပါတယ်ဒီ၃ရက်ကြာဆွေးနွေးပွဲအတွင်းမှာအစိုးရဘက်ကတိုင်းရင်းသားတို့ရဲ့အဓိကလိုလားချက်ဖြစ်တဲ့ Federal ပြည်ထောင်စုဆိုတာကိုမူအားဖြင့်သဘောတူလိုက်တာပါဖက်ဒရယ်မူကိုအခြေခံတဲ့ပြည်ထောင်စုကိုနိုင်ငံရေးဆွေးနွေးပွဲတွေကနေရလာတဲ့အဖြေတွေနဲ့ဖော်ထုတ်ဖို့လို့အစိုးရဘက်ကဖော်ပြတဲ့အကြောင်း NCCT ရဲ့ခေါင်းဆောင်တဦးဖြစ်သူနိုင်ဟန်သားကပြောပါတယ
်ဒီမျိုးတန်ရည်ပတ်တန်းပြည်ထောင်ပြည်ရှိတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့တခါကိုလေအဲ့ဒါကိုဒီဟုတ်ပါဘူးဒီအားဖြစ်တော့လက်ခံတယ်လေအဲ့ဒါအလခံတဲ့ပုံစံကတော့တို့ဘက်ကရေးတဲ့ပုံစံကဒီလိုပါဒီဖက်ဒရယ်ပြည်ထောင်ဖက်ဒရယ်မူပေါ်မှာခြေခံတဲ့ပြည်ထောင်စုကဟာဒီနိုင်ငံရေးဆွေးနွေးပွဲကရလာတဲ့အဖြေနဲ့ပေါ့လေအဲ့ဒါကိုဖော်ထုတ်ဖို့ဆိုပြီးတော့မှအဲ့လိုဒီဆောင်ပြီးတော့အဲ့လိုသဘောထားရှိပါတယ်အဲ့ဒါကတော့အရေးကြီးဆုံးပါ
မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးကိုယ်စားလှယ်အဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်တပ်တွေရဲ့အပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT တို့ရန်ကုန်မြို့ငြိမ်းချမ်းရေးစင်တာမှာ၃ရက်တာဆွေးနွေးပွဲအတွင်းအပြစ်ခတ်ရက်စဲခြင်းကာလအတွင်းနှစ်ဖက်တက်နေရာချထားရေးတပ်တွေလိုက်နာရမယ့်ကျင့်ဝတ်အပြစ်ခတ်ရက်စဲရေးခိုင်မာအောင်စောင့်ကြည့်ရေးစတာတွေကိုလည်းသဘောတူခဲ့ကြပါတယ်ဩဂုတ်လ၁၈ရက်နေ့မှာတော့မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးကိုယ်စားလှယ်အဖွဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့နိုင်ငံရေးပါတီတို့ကြားအပြစ်ခတ်ရက်စဲရေးအပြီးနောက်ပိုင်းကိစ္စတွေကိုအလွတ်သဘောဆွေးနွေးကြဖို့လည်းရှိပါတယ်ရှင်